American ပြည်အစု New York မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာ American သမ္မတ Barack Obama ကဒီကနေ့မိန့်ခွန်းပြောကြားတဲ့အခါအရှေ့အလယ်ပိုင်းဒေသမှာလက်တလောဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေ Iran နိုင်ငံရဲ့ Nuclear ရေးရှေ့မတိုးနောက်မဆုတ်တာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်တမန်တော်မိုဟာမက်ကိုလှောင်ပြောင်ပြီးတော့ရိုက်ကူးထားတဲ့ခန့်ညံ့ညံ့ဗီဒီယိုကားတကားကြောင့်မွတ်စလင်ကဘာတလွားမှာအကြမ်းဖက်တိုက်ခိုက်မှုတွေပြန့်နှံ့နေတာကိုသမ္မတဥပမာကရှုံချထားကြောင်းအင်ဗီရိုကသမ္မတရဲ့မိန်ကွန်းဒစိမ့်တစ်ပိုင်းကိုချုပ်တင်ထုတ်ပြန်ထားတာမှတွေ့ရပါတယ်တိုက်ခိုက်ခံရတဲ့ထဲမှာလီဗျားနိုင်ငံဘန်ဂါစီမြို့ကအမေရိကန်ကောင်စစ်ဝင်ရုံးလဲပါဝင်ခဲ့ပြီးတော့အမေရိကန်သံမကြီးခရစ်စတိုဖာစတီဗင်စ်နဲ့အမေရိကန်သံတမန်၃ဦးသေဆုံးသွားရပါတယ်လီဗျားနိုင်ငံနဲ့တခြားဒေသတွေကအမေရိကန်သံတမန်အဆောက်အုံတွေကိုတိုက်ခိုက်တာဟာကုလသမဂ္ဂကိုတည်ထောင်ထားတဲ့အခြေခံစံနှုန်းတွေကိုတိုက်ခိုက်ဆော်ကားတာပဲဖြစ်တယ်လို့သမ္မတဥပမာကညီလာခံတက်ရောက်တဲ့ကိုယ်စားလှယ်တွေကိုပြောကြားမှာဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့တော့သူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ညှိနှိုင်းမှုအချိန်ရှိသေးပေမဲ့ဒီအချိန်ကကုန်ဆုံးသွားမှာဖြစ်တယ်လို့လည်းသတိပေးသွားမှာပါ။အီရန်နိုင်ငံနျူကလ িয়ার လက်နက်မရသွားဖို့အမေရိကန်ပြည်ထောင်စုကအစွမ်းကုန်တားဆီးသွားမှာဖြစ်တယ်လို့သမ္မတကအလေးပေးပြောကြားထားပါတယ်ရှင်။